မြမဆီယနာဒိတ်ဆန့်ကျင်ဆန္ဒပြပွဲတွေအတွင်းအင်အားအလုံးအကျုံသုံးပြီးစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းနေတာနဲ့အတူပဲကြားမှာကွဲပြားမှုအပေါ်အခြေခံတဲ့ကြမ်းဖက်မှုလိင်ပိုင်းဆိုင်ရာထိပါစော်ကားမှုဆိုင်ရာအစီရင်ခံချက်တွေနဲ့စိုးရိမ်စရာပိုများလာတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံဝေအဖွဲ့ UNFPA ရဲ့အမှုဆောင်ညွှန်ကြားရေးမှူးကတင်းနှင်းလာနေမှာပြောဆိုထားပါတယ်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုချင်းချောက်မှုခိပါစော်ကားမှုတေဆုံးတရားရစီတဲ့အချိအင်အားသုံးမှုအကျဉ်းဖက်မှုမှန်သမျှဟာလက်ခံနိုင်စရာမရှိဘူးလို့လဲကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်။ဆက်ပြီးဖမ်းဆီးချုပ်နှောင်မှုဆိုင်ရာတရင်တွေဖမ်းခံထားရသူတွေရဲ့အခြေအနေနောက်ပြီးသူစေယုံတွေကိုလုံခြုံရေးတပ်ဖွဲ့တွေဝန်ရောက်နေရာယူတဲ့ကိစ္စတွေကိုအထူးပဲစိုးရိမ်ကြောင်းလဲ UNFPA ကပြောဆိုထားပါတယ်။မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ထိန်းသိမ်းတင်းတင်းရှိဖို့နဲ့မြန်မာအမျိုးသမီးတွေလူငယ်တွေရဲ့ကျန်းမာရေးနဲ့လူအခွင့်အရေးသူတို့ကိုအကာအကွယ်ပေးနိုင်ရေးကိုဦးစားပေးဆောင်ရွက်ဖို့လဲကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNFPA ကတိုက်တွန်းတောင်းဆိုထားပါတယ်ရှင်